မရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။စကိုယာစုပြင်သစ်တန်တမန်နိုင်ငံရေးတွေ့ခေါ်ပညာရှင်နဲ့သမိုင်းပညာရှင်အလက်စီဒယ်ထိုခပ်ဗီလက်ကသတင်းမီဒီယာဟာခင်မီလူအတိုင်းဝိုင်းကိုကိုဘလိုထိမ့်သိမ့်နေဆိုတာကိုပြသနေတယ်လို့ပြောခဲ့ဘူးတာကိုအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အုပ်ချုပ်ရေးမှူးစမန်သန်ပါဝါကမကြာသေးမီကကိုကာမှတ်ချက်ပြုခဲ့ပါတယ်။ဒါကမီဒီယာတာဝန်တွေကိုအမြင့်ဆုံးထားဂုဏ်ပြုတာလို့သူကပြောပြီးသတင်းမီဒီယာတွေဟာမရှိမဖြစ်လိုအပ်တယ်လို့ဆိုပါတယ်။ဒါအပြင်လွတ်လပ်အမိခိုကင်းတဲ့မီဒီယာတွေဟာမျက်မှောက်ခင်မှာဖြစ်တည်မှုဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်နေရပြီးဒီထဲကတစ်ခုကတော့အာနာရှင်ရဲ့ဓာတ်ရိုက်ဖိနှိပ်တိုက်ခိုက်မှုတွေကိုခံနေရတာပါလို့ USAID အကြီးအကဲကပြောပါတယ
်။ Autocrats target independent media because information empowers us. This is not, as they say, a
သတင်းချက်လက်တွေကကျမတို့ကိုအင်အားဖြစ်စေတဲ့အတွက်အာနာရှင်တွေကအမိခိုကင်းတဲ့မီဒီယာတွေကိုပြတ်မှတ်ထားနေကြပါတယ်။အနှောက်ယှက်ပေးတဲ့ဂျပန်လိုသူတို့ပြောရုံနဲ့မကပါဘူး။ဒါဖိနှိပ်ချုပ်ချယ်တဲ့အုပ်ချုပ်မှုရဲ့အင်္ဂါရတစ်ခုပါလူတွေကျူးကျော်စစ်ပွဲကိုဆန့်ကျင်နေကြလားအကျင့်ပြတ်ချစားတဲ့ခေါင်းဆောင်တွေကိုပြုပြင်ပြောင်းလဲရေးသမားတွေနဲ့အစားထိုးဖို့အတွက်လှုံ့ဆော်စီယုံနေကြလားရာသီဥတုဖောက်ပြန်မှုအကြောင်းကိုဝေဖန်ထောက်ပြနေကြလားကျမတို့ရဲ့ရှေ့ကစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေအကြောင်းအလုံးဘုံနားလည်းလက်ခံတာပဲမရှိဘဲနဲ့လက်ရောညီတွေဖြစ်စင်တဲ့စုပေါင်းလှုံ့ဆော်မှုတစ်ခုခုကိုတကယ်ပဲစတင်လို့မရပါဘူး
သတိပြုစရာကောင်းပေမဲ့လူအများကြားအယုံစိုက်မှုနေကောင်းနေနိုင်တဲ့အချက်တစ်ချက်ကတော့ Freedom House သုတေသနအဖွဲ့ရဲ့လေ့လာချက်အရလူအခွင့်အရေးနဲ့ပြည်သူလွတ်လပ်ခွင့်ဆိုင်ရာကြာဆင်းနေတဲ့အညွှန်းကိန်းတွေအားလုံးထဲမှာမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြာဆင်းလာတာကအများဆုံးပဲလို့လဲ USAID အုပ်ချုပ်ရေးမှူးကထောက်ပြပါတယ
် In the past 17 years the number of countries that have a score of 0 out of 4 on the media freedom indicator
ပြီးခဲ့တဲ့18နှစ်အတွင်းမီဒီယာလွတ်လပ်ခွင့်အညွှန်းကိန်း၄မှတ်မှာရပ်မှတ်က၃ညပဲရှိတဲ့နိုင်ငံအရေအတွက်က14နိုင်ငံကနေ33နိုင်ငံအထိနှစ်ဆကျော်တိုးလာခဲ့ပါတယ်။ဒါဟာ18နှစ်ဆက်တိုက်ကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်ကျဆင်းနေတာနဲ့ကပ်ငြင်းနေပါတယ်။အဖြစ်ပြက်တွေကိုထိန်းချုပ်ဖို့အတွက်ကြိုးပမ်းနေတဲ့အာဏာစုပ်ကန်ထားသူတွေကအမှန်တရားကိုပြက်ကွက်တိမ်မြှုပ်စေဖို့အတွက်မမှန်ကန်တဲ့အချက်လက်တွေကိုဖြန့်ဝေနေတာပါသူတို့ဟာသတင်းတောက်တွေကိုဗဇက်ပိတ်အတန်းတိတ်ဆိတ်ဖို့အတွက်ဖိနှိပ်နေပါတယ
်အမေကိုကင်းတဲ့မီဒီယာတွေအတွက်ဒုတိယဖြစ်တည်မှုစိန်ခေါ်မှုကအလင်းအမြန်ဖြစ်ပေါ်ပြောင်းလဲနေတဲ့မီဒီယာလုပ်ငန်းမှာဗဏ္ဍာရေးဆိုင်ရာပြဿနာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီစိန်ခေါ်မှုနှစ်ရပ်ကိုအတိမတ်ပြုဖြေရှင်းနိုင်ရေးစ조사တဲ့အနေနဲ့ဒီမိုကရေစီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေကြအောင်စမန်သာပါဝါကပြောပါတယ်ဒီလိုလိုရတွေတဲ့တခုကတော့အစိုးရပုတ်ကလစ်ကမိဖက်ပူပေါင်းဆောင်ရွက်မှုအဖြစ် USA ဟာ Microsoft Internews အပါအဝင်ကုမ္ပဏီတွေအဖွဲ့အစည်းတွေနဲ့ပူးပေါင်းကသတင်းမီဒီယာငယ်လေးတွေရပ်တည်နိုင်ရေးအတွက်ပိုပြီးလူများကြားထုတ်ဖောက်နိုင်အောင်နဲ့အကျိုးအမြတ်ဖြစ်ထွန်းစေဖို့ online ဖြန့်ချီထုတ်လုပ်တဲ့စနစ်ကူးပြောင်းရေးမှာပံ့ပိုးကူညီမှုတွေလှုပ်ဆောင်ပေးနေပါတယ်။တစ်ဖက်မှာလည်းအချင်းပြက်ဖိနှိပ်ချုပ်ချယ်တဲ့အာဏာပိုင်တွေဟာမီဒီယာငယ်လေးတွေငွေကြေးမတတ်နိုင်တဲ့လွတ်လပ်တဲ့မီဒီယာတွေရဲ့အလုပ်တွေရပ်သွားစေဖို့ရည်ရွယ်ပြီးနိကလာကြာရှည်တရားရင်ဆိုင်ရတဲ့တရားစွပ်စွမှုတွေကိုလှုပ်ဆောင်နေပါတယ်။ဒါကိုကာဝယ်နိုင်မှု USAID က Reporters Shield ဆိုပြီးသတင်းသမားတွေပေါ်အကာအကွယ်ပေးတဲ့အများပြည်သူဆိုင်ရာအာမခံရန်မုံငွေတစ်ရပ်ကိုမတည်ပေးထားပါတယ်။ဒီရန်မုံငွေကသတင်းတောက်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်နှုတ်ဆက်စေဖို့ရည်ရွယ်တဲ့တရားရေးဆိုင်ရာချိမ့်ချောက်မှုတွေကအကာအကွယ်ပေးပြီးတရားရင်ဆိုင်နေရခြင်းတိုက်ခိုက်မှုတွေခံနေရခြင်းမှာလည်းသတင်းလုပ်ငန်းနဲ့ထုတ်ဝေမှုတွေကိုဆက်လက်လှုပ်ဆောင်နိုင်ဖို့ကူညီပေးပါတယ်။ဒါဟာစိတ်ဝင်စားဖို့အကျိုးများတဲ့အချက်လို့ထင်မြင်ယူဆသူတွေဒီလိုပံ့ပိုးမှုတွေမှာပါဝင်လူတွေကိုလည်းပါဝင်ကူညီကြဖို့ကျွန်မတိုက်တွန်းချင်ပါတယ်လို့ USA အကြီးအကဲစမန်သာပါဝါကတိုက်တွန်းနှိုးဆော်ခဲ့ပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ